ပြည်တွင်းမှာအလုပ်ကင်ရှားပါပြီးစီးပွားရေးအကြက်တဲနဲ့ရင်ဆိုင်နေရတာကြောင့်မြန်မာလူငယ်အများစုဟာထိုင်းနဲ့မလေးရှားကိုတရားမဝင်တဲ့နှီးနဲ့သွားဖို့ချိုးပန်းလာကြပါတယ်။အများစုကနေဆက်မှာဖမ်းဆီးခံရပြီးတချို့ကလည်းလူကုန်ကူးတဲ့ပွဲစားတွေရဲ့လင်းလင်းလှည့်ပြားမှုကြောင့်ငွေကြေးဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မဆွမွန်ပြောပြမှာဖြစ်ပါတယ်။
ပြည်တွင်းမှာလောက်ကင်ရှားပါပြီးတော့စီးပွားရေးအကျက်တဲတွေနဲ့ရင်ဆိုင်နေရတာကြောင့်ပြည်ပကိုတရားမဝင်အောက်လန်းကနေထွက်ခွာနေတဲ့မြမလူငယ်တွေတဖြည်းဖြည်းများလာနေပြီလို့အလုံသမားရေးကူညီပေးနေသူတွေကပြောပါရယ်။နည်းမြေမတည်ငြိမ်မှုစီးပွားရေးအကျက်တဲဝင်ငွေကွာဟမှုနဲ့အလောက်ကင်အခွင့်အလမ်းနည်းပါးမှုကအဓိကပြဿနာဖြစ်နေတာလို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အလုံသမားရေးဌာနကဦးမိုးဝေက VOA မြန်မာပိုင်းကိုပြောပြပါရယ်
။ပွဲသားတွေပဲပြောရမှာပါလေ။ဒီလူတွေကသူတို့မိတ်လို့ပေးပြီးတော့ဟိုခွန်ဆွဲဆောင်တာပေါ့ဥမာလမ်းလမ်းစိတ်တွေပဲလောဆယ်ဒီမှာပေးဟိုဖိတ်ရောက်မှာလှုပ်ခွင်တဲ့ရောက်ပြီးမှသူတို့ပေးဆိုတဲ့ပုံစံမျိုးလိုက်ပါပြီးတော့ဟိုရောက်တော့တောင်းတင်နေကြတာလည်းရှိတယ်ဖန်ခံရတာလည်းရှိတယ်လှုပ်ရှင်ကလည်းတရားမဝင်လို့ဆိုချိုးရတယ်လက်ခံဘူးချိုးရလက်ခံကြတယ်ဒါကြောင့်မလို့ဒီစိတ်မိနေတာလေချိုးလို့ခန်းရတယ်မှလကြိုက်ဆောင်ဆိုင်ရတာလေအဲ့လိုမျိုးဖြစ်ပေါ်နေတာဖြစ်တယ်
လူကုန်ကူးတဲ့သူတွေကမလေးရှားကိုသွားမဲ့လူတယောက်ကိုကြက်နှစ်သိန်းခွဲနဲ့စုဆောင်ခေါ်ယူပြီးတော့တဝယ်မျိုးကနေတဆင့်ကားဒါမှမဟုတ်ဆက်လီနဲ့မလေးရှားကိုတဆင့်ကူးနေကြတာပါအများစုကတော့အလိန်ခံရပြီးတော့လန်ခီတဝက်မာတွေနောက်ကျောင်းပြန်လှည့်နေရတယ်လို့မလေးရှားသွားမဲ့လူငယ်တွေကိုလိုက်ပြီးတော့ပို့ဆောင်ပေးနေတဲ့ကားပိုင်ရှင်တဦးကလည်း VOA ကိုပြောပြပါတယ်
ဝဲသားကြီးကကျွန်တော်ကားကိုဟိုတိုင်းမော်နီကားကားတယ်။ဒီကားကားကိုမော်လမြောင်ကိုပြီးတော့မော်လမြောင်ကားတစ်စီးကိုနှစ်သိန်းနဲ့ကျွန်တော်လိုက်သွား။ပြီးခဲ့ပြီးတော့ကျွန်တော်တို့ပြဿနာပြန်တော့သူကနောက်ပိတ်ဆုံးသူကအဲ့မှာဝဲသားကြီးကပတ်သက်ပြီးကောက်ပြီးတော့နိုင်ငံခြားလည်းမပူဝဲနဲ့သူကပတ်သက်ပြီးကလေးလေးတွေပတ်သက်ပြီးတိုင်းရဲပုံမှန်မှုရှိတယ်။သူကလူတော်တော်များများအလုပ်ဖြစ်တယ်။အဲ့ဒီနဲ့ကျွန်တော်ကားပြင်၅ကြီး၅ကြီးဆိုရင်တစ်စီးကို၄ယောက်နဲ့ပဲအများကြီးပါတော့။
တရားမဝင် MOU တွေနဲ့သွားတဲ့ကုန်ကြစရိတ်ထက်နည်းတယ်လို့ဆိုပေမဲ့ခရီးစရိတ်လန်တရာကနဲ့စစ်စရိတ်ဂိတ်ကြီးတွေကြောင့်တယောက်ကိုမြန်မာငွေ10သိန်းကျော်လောက်ထိကုန်ကြပါတယ်စစ်စရိတ်ဂိတ်တွေကလည်းဒီလိုပြည်ပကိုထွက်ခွာကြမယ်လူငယ်တွေစီကနေအကျိုးအမြတ်တွေရယူနေကြတယ်လို့ကားပိုင်ရှင်တဦးကသူ့အတွေ့အကြုံပြောပြပါတယ
်ဟိုလမ်းမှာဂိတ်ကြီးကတယောက်ကို3000ပေးရတာရှိတယ်10ယောက်ဆိုရင်တောင်းမှာ6000ပါတယ်6000ချက်ချက်သတိရှိကောင်းသတိနဲ့တန်းပေးရတာဂိတ်ကြီးကဒါကြပိတ်တယ်တော့မရှိဘူးမှခလို့တောက်လျှောက်တဲ့တောင်းလာတဲ့တောက်လျှောက်တော့ဗေးနေရမလို့ဟိုပိုးတော့ပိုးရည်ရခုတော့ပဲ
ဒီလိုမျိုးကိစ္စတွေဖြစ်နေပြီမဲ့တရားဝင်လုံသားစီလို့မှုနဲ့နေဆက်ဖြတ်ကျော်တာမဟုတ်တဲ့အတွက်တစ်ဖက်နိုင်ငံကိုရောက်သွားသည်ဖြစ်စေသူတို့အတွက်ဥပဒေအရအကာအကွယ်မရနိုင်ဘူးလို့မြန်မာအလုံသမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ဟိုနေဆက်ကိုတရားမဝင်ဖြတ်ကျော်တာဖြစ်တဲ့ကဘာရွယ်ကျက်နဲ့သွားရဆိုအလုံသမားလို့ကိုပြောလို့မရအောင်မျိုးစုံဖြစ်နိုင်တယ်။အဲ့ဒါအတွက်တော့ကျွန်တော်တို့ဝီးဌာနကနေကြံရမ်းတဲ့လုံသမဥပဒေရကျွန်တော်တို့ဘာမှကာကွယ်ပေးလို့မရဘူး။နောက်တစ်ခါကျွန်တော်တို့ထိုင်းနိုင်ငံနဲ့ကို MOU ဒီတော့ဒါခြေလွေးတိုင်ရာအဲသဘောတူထားတဲ့အချက်တွေရတယ်။အဲ့လိုတရားမဝင်ကူးတဲ့သူတွေအတွက်ဘာမှအဲ့ဒီခါမှာကျွန်တော်တို့ကိုသဘောတူထားတာဂရိတူထားတာဘာလို့မှမရှိပါဘူး။
မလေးရှားနိုင်ငံဆလံကောပြည်နယ်ကနေအိမ်တိုက်ခန်းတရားကြောလောက်မှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတရားကြောကိုမလေးရှားရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်အလားတူပဲထိုင်းနိုင်ငံတွင်းကိုရောက်လာတဲ့တရားမဝင်မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေပြီးတော့နေတိုင်းလိုလိုအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရပါတယ်ဒါပေမဲ့လို့ပြည်တွင်းအလုတ်ကင်ရှားပါမှုတွေဖြစ်နေတာကြောင့်ဒီလိုပြည်ပကိုထွက်ခွာနေကြတဲ့လူငယ်တွေအတွက်စိန်ခေါ်မှုတွေကတော့ရက်တက်နိုင်မှာမဟုတ်ဘူးလို့အလုံသမားကြီးရအဖွဲ့အစည်းတွေကပြောနေကြပါတယ်ရှင်။